Welcome to the Voice of America in Burmese.
သောရရှင်ပေါင်းတနစ်တာညနေခင်းမှာအမောပန်းပြေးကြပါလေခင်ဗျာ VOA American တိုင်းရဲ့2014စက်တင်ဘာလ16ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ1925ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထက်တန်းရောက်တဲ့တွေကိုနန်းလောင်တဲ့အတူပြပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုတုံ့ပြန်ဖို့နီလန်တွေကိုအမေရိကန်မတ်တွေဆွေးနွေးကြတော့မှာပါ။အာဖဂန်နစ္စတန်မှာတော့အသေးခံဘုံခွဲသမားတွေလက်ချက်နဲ့နေတိုးစစ်သား3ဦးထံမှနေတည်ဆုံသွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာလည်းအစိုးရတပ်တွေရဲ့လေကြောင်းနဲ့အခြားတိုက်ခိုက်မှုတွေကြောင့်စစ်သွေးကြ30ကျော်တည်ဆုံခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါကိုညာဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။မူရင်းစေဝါတက်ဖြစ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိတဲ့22နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တဲ့အကြောင်းအမေရိကန်သမ္မတဦးဘာမားကနိုင်ငံသားဆန်ရေးခွင့်ပြုမိတ်ချမှတ်ရေးဆိုင်ရာဥပဒေမှာတတ်မှတ်လိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တုံ့ပြန်ချက်ကတော့
တတ်မှတ်တော့လည်းကျွန်တော်တို့ကဒီတရင်တွေကျွန်တော်တို့တိဆောက်တယ်အမေရိကန်တရင်တွေနဲ့တိဆောက်တယ်ပြီးရင်တတ်မှတ်တော့လည်းပူးပေါင်းတယ်ကျွန်တော်တို့အင်အားနဲ့အချို့နဲ့အတူ
ဒီကြောင်းတွေကိုသတင်းတွေပြီးပြီးချင်းမှာတင်ဆက်သွားဖို့ရှိပါတယ်တောင်တရုတ်ပင်လယ်ပြင်မှာတိုက်ခတ်တဲ့အင်အားပြင်းမှုန်တိုင်းလာမယ့်ကြာသပတေးမနေ့အစောပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းကိုဝင်လာွယ်ရှိတဲ့ခံမှန်းချက်တွေကိုလည်းတင်ပြသွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလာဝတို့ကအစီအစဉ်ခံပါလိမ့်မယ်ခင်ဗျာ
အီရန်နဲ့ဆီးရီးယားမှာအခြေစိုက်နေတဲ့အစ္စလမ်အစွန်းရောက် IS အဖွဲ့ကိုတုံ့ပြန်တက်ခတ်နိုင်မဲ့နီလန်တွေကိုအမေရိကန်လွှတ်တော်အမတ်တွေဒီနေ့ချိန်ဆဆွေးနွေးကြတော့မှာပါသမ္မတဘရက်အိုဘားမားကတော့ဒီ IS အကြမ်းဖက်အဖွဲ့ကိုတိုးမြင့်ချိန်မှန်းဖို့ပြီးခဲ့တဲ့ဘက်ကကြီးညာရမှာအီရတ်အစိုးရတပ်တွေကိုလေကြောင်းကကူညီပေးရင်းနဲ့ဆီးရီးယားမှာလေကြောင်းတိုက်ခတ်မှုတွေလုပ်သွားဖို့ကိုထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂါအနေနဲ့လည်းဒီစစ်သွေးကြအဖွဲ့ IS ရဲ့ချင်းချောက်မှုအနေအထားကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီမှပူးတွဲစေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်ဆင်းနဲ့အတူဒီနေ့ရှင်းပြဖို့လည်းရှိနေပါတယ်။သမ္မတဥဘာမားကတော့လေကြောင်းတိုက်ခိုက်ရေးလုပ်ဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ယူစရာမလိုဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့ IS အဖွဲ့နဲ့ Syria အစိုးရနှစ်ခုလုံးကိုတိုက်ခိုက်နေတဲ့ Syria သဘုံတွေကိုစစ်တနန်းပေးဖို့အတွက်ကိုတော့လွှတ်တော်ကထောက်ခံပေးဖို့သမ္မတဥဘာမားကတောင်းဆိုထားပါတယ်။ American အောက်လွှတ်တော်မှာတော့ပင်တဂွန်စစ်ဌာနချုပ်အနေနဲ့စစ်တနန်းတွေမပေးခင်15ရက်အလိုမှာ American လွှတ်တော်ကိုချုပ်တင်အကြောင်းကြားပေးဖို့နဲ့နောက်ဆက်တွဲလုပ်ငန်းတွေကိုလည်းပုံမှန်အစီရင်ခံစာပေးဖို့လိုအပ်တဲ့ဥပဒေချမ်းကိုအစောဆုံးအနေနဲ့လက်ဖြံမှာတင်သွင်းဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။ဒီမူကြမ်းအတွက်အထက်လွှတ်တော်ကအတည်ပြုချက်လည်းယူရမှာဖြစ်ပါတယ်။ American စစ်လေယာဉ်တွေအနေနဲ့မနေ့ကပဲ IS တွေရှိတဲ့အီရတ်မှာပထမဆုံးလေကြောင်းတိုက်ခတ်မှုတွေလုပ်ရမှာအီရတ်မြို့တော်ဘက်ဒတ်မြို့အနောက်ပိုင်းကပြစ်မှတ်တွေနဲ့မြောက်ပိုင်းကစင်ဂျာတောင်တန်းနားကဒေသတွေကိုတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်မြို့ရောကဘူးလ်မှာနေတိုးမဟာမိတ်အဖွဲ့ရင်နံတစ်ခုကိုတာလီဘန်အသေခံဘုံးခွဲသမားတွေကပောက်ကွဲပစ္စည်းတွေအပြည့်တင်လာတဲ့ကားတစ်စီးနဲ့ဝင်တိုက်ခဲ့တာကြောင့်နိုင်ငံခြားတပ်ဖွဲ့ဝင်3ယောက်ထပ်မံနေသေဆုံးပြီး5ယောက်ဒဏ်ရာရရှိသွားပါတယ်။အမေရိကန်တန်ယုံကနေကဘူးလ်မြို့လေဆိပ်ကိုထပ်ဆက်သွယ်ထားတဲ့အကြီးကလမ်းမကြီးပေါ်မှာဒီကနေ့မနေ့ပိုင်းကပဲတိုက်ခိုက်ခံရတာပါ။အသေခံဘုံးခွဲတိုက်ခိုက်သူဟာတန်ယုံအဝင်ကိန်းနဲ့တိတ်မဝေးတဲ့နေရာမှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်အရက်သား12ယောက်ထပ်မံဒဏ်ရာတွေရခဲ့ကြတယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရဆဒစ်ဆဒစ်ကပြောပါရယ်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ချက်ချင်းတုံ့ပြန်ပြောဆိုထားပါရယ်တေဆုံးခဲ့တဲ့စစ်သားတွေနဲ့ပတ်သက်လို့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုနေတိုအဖွဲ့ကထုတ်ပြောပြောဆိုခြင်းမရှိသေးပါဘူးရှင
်ပါကစ္စတန်နိုင်ငံမှာတော့အစိုးရရဲ့လေကြောင်းနဲ့အခြားတိုက်ခိုက်မှုတွေကြောင့်စစ်သွေးကြွ30ကျော်တေဆုံးခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကထုတ်ပြောလိုက်ပါရယ်ပါကစ္စတန်စစ်တပ်ကနိုင်ငံအနောက်မြောက်ပိုင်းကစစ်သွေးကြွတွေရဲ့လျှို့ဝှက်ခိုးအောင်ရနေရာတွေကိုတိုက်ခိုက်ခဲ့ရမှာလေကြောင်းတိုက်ခိုက်မှုတစ်ခုတည်းနဲ့တင်စစ်သွေးကြွ20တိဆုံးခဲ့ပြီးခိုင်ဘာခရိုင်ကဒါရက်တောင်ကြားဒေသမှာရှိတဲ့ခူအောင်ရစခန်း3ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံမြောက်ပိုင်းဝါစီရစ်စတန်ဒေသမှာလည်းအစိုးရလုံခြုံရေးတပ်တွေကိုနေဆက်ဖြတ်ပြီးလာတိုက်ခဲ့တဲ့စစ်သွေးကြွ12ခုကိုပစ်တက်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကဆက်ပြောခဲ့ပါတယ်။ဒီပါကစ္စတန်စစ်တပ်ရဲ့သတင်းကြေညာချက်ထဲမှာပဲဒီမနေ့စောစောနေဆက်က တံပြန်တက်ခိုက်မှုထဲမှာစစ်သွေးကြွတူကိုဖမ်းဆီးနိုင်ခဲ့ပေမဲ့ပါကစ္စတန်စစ်သား3ဦးတော့ကျဆုံးခဲ့ရတယ်လို့ဆိုထားပါတယ်။ဒီစစ်သွေးကြွတိုက်ဖြတ်ရေးလုပ်ငန်းတွေကိုပါကစ္စတန်နိုင်ငံမြောက်ပိုင်းမှာဂျွန်လကတည်းကအကြီးအကျယ်ဆောက်လုပ်ခဲ့ရမှာစစ်သွေးကြွပေါင်း900ကျော်ကျသွားခဲ့ပြီလို့ပါကစ္စတန်စစ်တပ်ကဆိုနေပါတယ်။ဒီသတင်းတွေကိုသတင်းတောက်တွင်နဲ့သွားခွင့်မရဒီဒေတာတွေကိုသတင်းတောက်တွင်နဲ့သွားခွင့်မရတာကြောင့်ဒီစီးရေးသတင်းအချက်အလက်တွေကိုတိကျတည်ပြုရဖို့ခက်ခဲနေပါသေးတယ်ခင်ဗျာ။
ယူကရိန်းလွတ်တော်ကရုရှားလိုလာသူခွဲထွက်ရေးတပုံတွေတိမ့်ပိုက်ထားတဲ့ယူကရိန်းအရှိဖက်ကနယ်မြေကိုကိုပိုင်အုပ်ချုပ်ခွင့်အာဏာအတော်များများချပေးမဲ့သမ္မတပေထရိုပိုရိုရှင်ကိုရဲ့တင်ပြချက်ဥပဒေတရက်ကိုအတည်ပြုပေးလိုက်ပါတယ်။ဒါအပြင်အစိုးရတပ်တွေနဲ့လက်တော်တော်တိုက်ခိုက်ရမှာပါဝင်ခဲ့သူအများစုကိုလည်းပြစ်ဒဏ်ကလွန်ကျင်းခွင့်ပေးလိုက်ပါတယ်။ယူကရိန်းအရှိဖက်ပိုင်းကခွဲထွက်ရေးတပုံတွေနဲ့ဖြစ်ပွားနေတဲ့9လကျော်ကြာတိုက်ပွဲတွေရပ်ဆိုင်းလိုတာကြောင့်သမ္မတပေထရိုပိုရိုရှင်ကဒီအဆိုပြုချက်ကိုတင်သွင်းခဲ့တာပါ။ဥရောပသမဂ္ဂ EU နဲ့လည်းနိုင်ငံရေးစီးပွားရေးပုံမပူပေါင်းလှုပ်ဆောင်ဖို့ယူကရိန်းဥပဒေပြုအမတ်တွေကလိုလားနေပါတယ်။ပြီးခရနစ်နိုဝင်ဘာလတုန်းက EU နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကြိုပမ်းချက်ကိုရုရှားကြောထောက်နောက်ခံရထားတဲ့သမ္မတဟောင်းဗစ်တာယာနူကိုဗစ်ကညှင်းပယ်ခဲ့တာကြောင့်သူ့ကိုပြုတ်ကျစေခဲ့တဲ့ဆန္ဒပြမှုတွေစတင်ခဲ့ရတာပါ။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားရုဘက်ကသိမ်းပိုက်လိုက်ပြီးခွဲထွက်ရေးတပုံတွေကိုလည်းကူညီပေးနေခဲ့တာပါ။ရုရှားဘက်ကယူကရိန်းစီးပွားရေးကိုထိခိုက်အောင်လုပ်မယ်လို့ပြောဆိုပြီးမှပဲရုရှားကိုအလျှော့မပေးလိုက်တဲ့အလျှော့ပေးလိုက်တဲ့အနေနဲ့ဒီဥပဒေကိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါရဲ့ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။
VOA American အသံကအင်ကာနေညနေဘက်သတင်းတွေကိုဆက်ကြညာပေးနေပါတယ်။အနောက်အာဖရိကနိုင်ငံတွေမှာအဆိုးဆုံးဖြစ်လာနေတဲ့ Ebola ရောဂါတိုက်ဖျက်ရေးအတွက် American တပ်သား 3,000 ဆေးလွှတ်ဖို့ကို American သမ္မတ Barack Obama ကြေညာဖို့ရှိနေပါတယ်။ Liberia နိုင်ငံမြို့တော် Monrovia ကကျန်းမာရေးဌာနတွေကိုဆေးနဲ့လူတွေတည်ယူပို့ဆောင်ရေးအတွက်အဲ့ဒီတပ်သားတွေဆေးလွှတ်ပေးမယ်လို့အင်ဂျီတော်ကဆိုပါတယ်။ American အနေနဲ့ Ebola ရောဂါကူးစက်ရေးအတွက်တပတ်ကိုဆေးဝင်တန်ပေါင်း900သင်တန်းပေးနိုင်မယ့်အစားအုပ်တွေလည်းတိဆောက်ပေးသွားမယ်လို့ဆိုပါတယ်။အခုလုတ်ခဲ့တဲ့အစီအစဉ်ရဲ့ရည်ရွယ်ချက်ကတော့အနောက်အာဖရိကနဲ့ဒေသတွင်းစီးပွားရေးနိုင်ငံရေးတွေကိုအားပြော့လာစေတဲ့အပြင်ကမ္ဘာလူထုကျန်းမာရေးကိုပါချိန်ချောက်လာနေတဲ့ဒီအီဘိုလာရောဂါကိုထိန်းချုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာကုလသမဂ္ဂလူ့ကျန်းမာရေးကောင်စီကလည်းအီဘိုလာအထက်အရေးပေါ်အစည်းအဝေးကိုလာမယ့်ကြတာရင်းနေမှာကျင်းပဖို့ပြင်နေပါတယ်။အခုချိန်မှာအမေရိကန်နိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂတမချီစမန်တာပါဝါကတော့အီဘိုလာရောဂါကသေရေးရှိရင်တည်းများအရေးကြီးနေတာကြောင့်ရောဂါပြန့်ပွားမှုထိန်းချုပ်ရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့ပြောလိုက်ပါတယ်။အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကလည်းကျန်းမာရေးဆိုင်ရာလူထုဆွေးနွေးပွဲတွေလုပ်ပြီးကိုနဲ့ကိုမိသားစုကျန်းမာရေးအတွက်သုံးရတဲ့ကာကွယ်ရေးအင်အားကလေးတွေကိုဖြန့်ဝေပေးဖို့ရှိနေပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကော်ထောင်ကျွန်းမှာအသက်ခံခဲ့ရတဲ့ Britain ခီးသွန်းဦးရဲ့အလောင်းတွေကိုထိုင်းရဲကဒီကနေ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။တေဆုံးသူတွေကိုတက်ခတ်ရမှာတုံးနဲ့ပေါက်ပြလိုမျိုးအခင်းဖြစ်ပွားရနေရမှာတက်တဲ့အထောက်ထားတွေကိုတွေ့ရတယ်လို့ပြောပါရတယ်။တေဆုံးသူတွေရဲ့အဝတ်အစားနဲ့ဖဏတ်တွေအပါအဝင်တခြားတက်တဲ့ PC တွေကိုလည်းရဲဖက်ကရရှိထားပါရတယ်။နောက်တစ်ဆင့်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တက်တဲ့တွေစုဆောင်းနေတယ်လို့ဆူရတ်ထာနီခရိုင်ရဲချုပ်ကပြောသွားတာပါ။ Britain နိုင်ငံဂျာစီကျွန်းကအသက် 24 နှစ်အရွယ် David Miller နဲ့ Norfolk မြို့ကအသက် 23 နှစ်အရွယ် Hannah Wittenbridge တို့ဟာတနင်္ဂနွေနေ့ညပိုင်းကအဲ့ဒီကျွန်းမှာတက်ခိုက်ခံခဲ့ရတာတဲလို့ထိုင်းအာနာပိုင်တွေကပြောပါရဲသူတို့ရဲ့အလောင်းတွေကိုတော့တနင်္လာနေ့မနေ့ပိုင်းမှာရှာတွေ့ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမား3ယောက်ကိုဒီကနေ့စစ်ဆေးမင်းများနာရီလုတ်ခဲ့ပြီးသူတို့ရဲ့နေအိမ်တွေကိုလည်းရှာဖွေတာတွေလုပ်ခဲ့ပါရဲအခင်းဖြစ်ပွားတဲ့နေရာအနီးရှာတွေ့ခဲ့တဲ့ပေါက်ပြားနဲ့တေဆုံးသူ2ဦးတက်ခိုက်ခံခဲ့ရတာလို့ယူဆရတဲ့အကြောင်းအာနာပိုင်တွေကပြောပါရဲတေဆုံးသူ2ဦးရဲ့အလောင်းတွေကိုစစ်ဆေးဖို့အတွက်တော့ဗန်ကောက်မြို့တေမှုတေခင်းစစ်ရဲဌာနကိုဒီကနေ့အစောပိုင်းမှာပဲပို့ဆောင်ခဲ့ပါရဲထိုင်းနိုင်ငံကိုလာကြတဲ့ခီးသွားတွေအနေနဲ့ကယူဆိုင်သွားလာကြဖို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဗန်ကောက်မြို့မှာအစိုးရဝန်ကြီးအဖွဲ့နဲ့ပထမဆုံးတွေ့ဆုံမှုအတွင်းတိုက်တွန်းပြောဆိုသွားခဲ့ပါရဲရှင်
ဖီယန်နာနိုင်ငံမှာတော့ရဲတွေကအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာကြောင့်တချို့အကျဉ်းသားတွေထိသိမ်းခံခဲ့ရတဲ့ကာလမှာပဲတည်ဆုံခဲ့ရတယ်လို့ထိတ်တန့်လူခွင့်ရလူရှားသူတွေကဆိုပါတယ်။ဒီနေ့ထုတ်ပြန်လိုက်တဲ့စာမျက်နှာ96မျက်နှာပါလူခွင့်ရအစီရင်ခံစာမှာနိုင်ငံတစ်ဝန်းလုံးကအကျဉ်းသားတရာစင်ကျော်ကိုရဲတွေကလက်တလောနှိပ်စက်ထားတာတွေကိုမိမောင်းထုတ်ပြထားပါတယ်။တချို့လူတွေကိုလမ်းစည်းကမ်းချိုးဖောက်တာအသေးစားခိုးမှုကျူးလွန်တာစတဲ့ပြစ်မှုအသေးလေးတွေနဲ့ဖမ်းဆီးထားပြီး သူတို့တွေကိုရိုက်နှက်ပြီးအတင်းဝန်ခံခိုင်းတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်အချုပ်ခံတဲ့အကျဉ်းသားတွေတည်ဆောက်ရင်သူတို့အရင်ကမဖြစ်ခဲ့ဘူးတဲ့ယောဂါတွေဒါမှမဟုတ်တေချောင်းကြံစီလို့တည်ဆောက်ရတဲ့ပုံစံမျိုးလက်ခံနိုင်စရာမရှိတဲ့အကြောင်းပြချက်တွေနဲ့ရဲအစိုးရကစာမှာတွေ့ရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ဒီလိုဖြစ်မှုကျူးလွန်နေရှိတဲ့ရဲတွေကိုအဖြစ်ပေးတာစစ်ဆေးစုံစမ်းတာမျိုးမတွေ့ရဘဲတချို့ဆိုရင်ရာလူတိုးပေးတာတွေလည်းရှိတယ်လို့အစိုးရကစာကဝေဖန်ထားပါတယ်အရှာလူခွင့်ရဲ့စောင့်ကြည့်ရဲ့ဒူးညွန်ကြဲမှုဖီရော်ဘတ်ဆန်ကတော့ဗီယက်နမ်အစိုးရအနေနဲ့သူ့နိုင်ငံမှာလူခွင့်ရချုပ်ဖောက်တဲ့လူရက်တွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပြီးရဲတွေရဲ့ရက်ဆက်မှုတွေတာဝန်ခံဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ
တရုတ်နိုင်ငံတောင်ပိုင်းမှာတိုင်ဖွန်းမုန်တိုင်းတိုက်ခတ်ခဲ့တာကြောင့်အမိုးကြီးပြီးလေပြင်းတိုက်ခဲ့ပါတယ်။လေရင်ခီးစင်တွေနှောင့်နှေးခဲ့ရတယ်လို့လူတွေကလည်းအရေးပေါ်ဘေးကင်းရေးရာကိုရွှေ့ပြောင်းခဲ့ရပါတယ်။ဒါအပြင်တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာဒီကနေ့အစောပိုင်းကမုန်ခင်မကြီးဝင်ရောက်ခဲ့တာကြောင့်မြေပြိုမှုတွေလည်းဖြစ်ခဲ့ပါတယ်။စင်ဟွာသတင်းဌာနကထုတ်ပြန်ချက်မှာတော့လေရင်ခီးစည်ပေါင်း190ကျော်ရပ်ဆိုင်ထားရပြီးလင်ဂိုဒေတာမှာတော့တင်ပေါ်အစီပေါင်း4300ကိုပြန်ကမ်းပြတ်ကတ်ခိုင်းခဲ့ရပြီးလူပေါင်း19000ကျော်ကိုပေးလို့ရရွှေ့ပြောင်းခဲ့ရတာလို့ဖော်ပြထားပါတယ်။ဒီကနေ့အစောပိုင်းမှာပဲဟောင်ကောင်မြို့တောင်ဖက်ပိုင်းကိုလည်းတနအီ150ကီလိုမီတာနှုန်းနဲ့လေပြင်းတက်ခတ်သွားခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာတော့အသက်ရှိဆုံးမိတောင်နေလာပြီးပောက်ကွဲထွက်နိုင်တာကြောင့်ဒေသခံတွေကိုအတင်းအနေရရွှေ့ပြောင်းပေးနေပါတယ်ဖိလစ်ပိုင်ရာရှိတွေကဒီမေယွန်မိတောင်ကနေအနီရောင်တွေထွက်လာပြီးမကြာခင်ကပိုပြီးပြင်းထန်တဲ့မိတောင်လှရှားမှုနဲ့မိတောင်ငလျင်နဲ့ကြောက်တုံးပြူချမှုတွေကြောင့်ရဲတပ်တစ်ပတ်အတွင်းအန္တရာယ်ကြီးမားတဲ့မိတောင်ပောက်ကွဲမှုဖြစ်လာနိုင်လို့အခုလိုရွှေ့ပြောင်းနေရတာလို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလာတို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတပြိုင်ကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးမြန်မာနိုင်ငံမူရေးစီဝါတိုက်ဖျက်ရေးနဲ့ပတ်သက်တဲ့အခြေအနေတင်ပြပါမယ်မွေးစည်းဝါတိုက်ဖြတ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိတဲ့22နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တဲ့အကြောင်းအမေရိကန်သမ္မတဦးဘမကနိုင်ငံခြားဆက်ဆံရေးခွင့်ပြုမိန့်ချမှတ်ရေးဆိုင်ရာအဲ့ဥပဒေ FRAA ထဲမှာထည့်သွင်းသတ်မှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံမွေးရစည်းဝါနှိမ်နင်းရေးရဲတပ်ဖွဲ့အနေနဲ့ဘိန်းနဲ့မွေးရစည်းဝါပပျောက်ရေးကိုအရှိန်မလျော့ပဲတိုးမြှင့်ဆောင်ရွက်နေပါတယ်လို့ပြောခွင့်ရသူရဲမှုချုပ်ဦးကဒီကနေ့မှာတုံ့ပြန်ပြောဆိုပါတယ်ဘိန်းဆိုင်ဒေတာနဲ့စိတ်ကြွစီထုတ်လို့ရနေမြေတွေမှာမငိမ့်ချမ်းသေးတာကြောင့်လဲထိထိရရောက်မထိန်ချုံနိုင်တာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ် VOA သတင်းတော့ကိုအောင်ရဲမောင်မောင်တင်ပြမှာပ
ါအမေရိကန်ပြည်ထောင်စုကိုသီးသသာထိခိုက်မှုရှိစေတဲ့ကမ္ဘာပေါ်ကအဓိကဘိန်းထုတ်လို့တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ချီတဲ့နိုင်ငံတွေရဲ့စီးရင်ကိုသမ္မတကသတ်မှတ်ပြီးတော့လွှတ်တော်ကိုနှစ်ဆင့်တင်သွင်းတဲ့အဲဒီမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့အမေရိကန်သမ္မတအိုဘားမားကမနေ့ကသတ်မှတ်လိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တာပါအဲ့ဒီထဲမှာမြန်မာ၊ဗိုလီးဗီးယား၊ဗင်နီဇွဲလားနိုင်ငံတွေဟာလွန်ခဲ့တဲ့တစ်နှစ်အတွင်းကနိုင်ငံကမွေးစေဝါတိုက်ဖြတ်မှုသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့လုံလောက်တဲ့ကြိုးပမ်းအားထုတ်မှုတွေပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မြန်မာအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနအောက်ကမွေးစေဝါတားဆီးနေတဲ့တပ်ဖွဲ့ရဲ့တပ်ဖွဲ့မှုရဲမှုချုပ်ကျော်ဝင်းကတော့မြန်မာနိုင်ငံအနေနဲ့မွေးစေဝါတားဆီးတိုက်ဖြတ်ရေးတွေကိုလက်ရှိချိန်မှာတပ်မတော်နဲ့ပါပူးပေါင်းပြီးတော့နှိမ်နင်းရေးတွေလှုပ်ဆောင်နေတယ်လို့ VOA ကပြောပါတယ်။အဲ့တော့အခုတော့ကျွန်တ
ော်တို့ဘာလုပ်လို့ဆိုတော့တပ်မတော်နဲ့လည်းကျွန်တော်တို့ကသတင်းတွေကျွန်တော်တို့တိစောက်တယ်အမကန်တဲ့ရင်းနေတိဆောက်တယ်ပြီးရင်တက်မတော်နဲ့ပူပေါင်းတယ်ကျွန်တော်တို့အင်အားနဲ့တချို့နေအတူဟိုဘာပေါ့လေကျွန်တော်တို့ဟိုလက်နက်အင်အားတို့လက်မဆက်တွေအင်ဒီထားတို့ကျွန်တော်တို့အင်အားနဲ့နိုင်လို့ရှိရင်ကျွန်တော်တက်မတော်နဲ့ပူပေါင်းပြီးတော့ကျွန်တော်တို့အဲ့ဒီနေရာတိရောက်အောင်ကျွန်တော်တို့သွားတယ်အခုလောလောဆယ်အနေထားတော့
နေ့စဉ်နေ့တိုင်းမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါတွေဖန်ဆီးရမိနေပေမဲ့တစ်ဖက်မှာအထွတ်နှုန်းတွေတိကျစွာတိုးလာတဲ့အခြေအနေတွေလည်းရှိနေပါတယ်။မူရစေဝါတားဆီးနေနေရင်မှမြန်မာနိုင်ငံရဲ့ရက်တဖွဲ့အနေနဲ့ဘလို့အခက်အခဲတွေအဓိကရင်ဆိုင်နေရသလဲဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ
်။အခက်အခဲဆိုတာကတော့ဘာလဲဆိုတော့ကျူးလွန်တဲ့လူကစနစ်တကျကျူးလွန်တာပေါ့ကွာ။ဝင်ငွေရင်းနှီးနည်းနည်းလေးနဲ့တော့ဝင်ငွေအများကြီးရတယ်။အဲ့တော့ဒီဘက်ကမှခက်ကတိုးတက်လာတာကျူးလွန်တဲ့လူကလည်းနေဘာပေါ့နော်ကျူးလွန်ဖို့နေလဲနေတာကွာ။အဲ့မှာအရင်အခွင့်တာတာပေါ့နော်အဲ့တော့ကျူးလွန်တဲ့လူကတစ်ချိန်မဲ့ကျူးလွန်တယ်သူကကျူးလွန်လို့ရတယ်ဟိုဥပမာကျွန်တော်တို့မဆိုးမနိုင်တဲ့နေရာတွေရှိမယ်ဟိုကျွန်တော်တို့လက်လန်းမမီတဲ့နေရာတွေအဲ့ဒီကနလို့လက်လန်းဆက်သွယ်ခက်ခဲတဲ့နေရာတွေရှိမယ်ဒါသူဘာလို့လို့ရတယ်သူကအေးစရီဟိုချက်တန်းလို့ရတယ်
လက်ရှိချိန်မှာမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုနဲ့ထွက်ရှိမှုအများဆုံးဒေတာနှစ်ခုကတော့ရဲပြည်နယ်ကပထမဖြစ်ပြီးတော့ကချင်ပြည်နယ်ကဒုတိယနေရာမှာရှိနေတယ်လို့ရဲမှုချုပ်ကပြောပါတယ်။ဒီဒေတာတွေမှာအခုလိုဘိန်းထွက်နှုန်းမြင့်နေတာဟာလက်နက်ကိုင်ပြိပခါတွေနဲ့မငိမ့်ချမ်းနိုင်သေးတဲ့အနေအထားတွေကြောင့်လို့ရဲပြည်နယ်တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။ဒီဒေတာတွေမှာကအခုကအခုတည်းကဟို နဲ့ကိုင်တိုက်ပွဲတွေအဖြစ်နေသေးတယ်တကယ်မလို့အဲ့ဒီနဲ့ကိုင်နေတဲ့တိုင်းသားဒီနဲ့ကိုင်တပ်ဖွဲ့တွေနဲ့ငင်းရမ်းရမှသူဒီမဟုတ်ဒီကျွန်တော်တို့လုံးဝကိုငင်းရမ်းသွားမှသာနေဒါလည်းတော့ပုံမှုပြီးတော့အောင်အောင်မြင်မြင်များထိမိရအောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်လက်မဲ့ဆက်သွယ်ရေးခက်ခဲတာကြောင့်တောင်သူတွေအနေနဲ့ထွက်ရှိတဲ့တင်းတဲ့တွေမှာစီးပွားရေးရတွက်ချေမကိုက်တဲ့အချက်ကလည်းရမ်းပြည်နယ်အတွင်းမှာဘိန်းထွက်တိုးတဲ့နောက်ထပ်အကြောင်းရင်းတစ်ချက်ဖြစ်တယ်လို့ရမ်းပြည်နယ်လွိုင်လင်ဒေသခံတူဦးဖြစ်တဲ့ကိုဆိုင်ထွန်းကအခုလိုဖွင့်ရပါတယ
်အဓိကတော့ညာဒေသခံတွေအနေနဲ့ကတော့ဒီဖွံ့ဖြိုးတိုးတက်မှုနည်းပါးတယ်နောက်တစ်ခုကအဓိကဥမာရှမ်းပြည်လိုနေရာမျိုးမှာဆိုရင်ဘလို့တင်းတဲ့တွေရှိပြဖက်ဆိုင်ပေါက်တယ်ပေါ့နော်ဒါပေမဲ့ပြဿနာလမ်းမဲ့ဆက်သွယ်ရေးမကောင်းတော့တင်းတဲ့ဈေးကွက်နဲ့ဝေးတယ်အဲ့တော့ကျတော့တောင်သူတွေကရှုံးတယ်ပေါ့ဗျာ။တရားဒီဟိုမှာသူ့ဘာလို့ဘာတင်းနာမဲ့ဆက်ဆိုင်အဲ့တော့ဟိုနည်းနည်းအချမ်းလဲခံတယ်ဘာလဲဖြစ်တယ်ဆိုတော့ဟိုအမျိုးမျိုးမျိုးမြတ်မြတ်လဲပူရတယ်ဘင်းကိုစိုက်ပြုံးဖို့ဖြစ်နေတာ။အခုဆိုရင်ဘလောက်အခုဆိုရင်ဘလောက်ထိများနေလဲဆိုတော့အရင်တော့ဆိုရင်တော့ဟိုမှာပုံမှန်ယာရီပဲစိုက်ကြတယ်ပေါ့ဗျာ။အခုဆိုရင်ကျွန်တော်ကြားလာတော့ဒီနှစ်တီးသုံးတီးအထိတော့စိုက်နေကြတယ်လို့ကြားတယ်
နိုင်ငံကမွေးစေဝါတိုက်ဖြည့်ရေးသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့နိုင်ငံတွေအနေနဲ့ပြက်ကွက်တယ်လို့သတ်မှတ်ခံရတဲ့ဆိုရင်အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေခံလာရနိုင်ပါတယ်။ဒါပေမဲ့အဥပဒေ FRA ပြဋ္ဌာန်းချက်အရတော့မြန်မာအနေနဲ့ဗင်နီဇိုလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ဆက်ပြီးတော့အရေးပါနေတဲ့အတွက်မြန်မာနဲ့ဗင်နီဇိုလားနိုင်ငံတွေကိုဒဏ်ခတ်အရေးယူမှုတွေမလုပ်ဘဲကင်းလွတ်ခွင့်ပေးနိုင်ခွင့်ရှိတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတကအခုနှစ်အတွင်းကမ္ဘာပေါ်မှာအ धिक ဘိန်းထုတ်လွှတ်တဲ့နိုင်ငံတွေနဲ့တစ်ဆင့်ဖြတ်ကြည့်တဲ့နိုင်ငံတွေလို့သတ်မှတ်လိုက်တဲ့အဲဒီမှာအာရှကမြန်မာအာဖဂန်နစ္စတန်အိန္ဒိယပါကစ္စတန်နဲ့လာအိုနိုင်ငံတွေဖြစ်ပြီးတော့ကျန်တဲ့နိုင်ငံတွေကလက်တင်အမေရိကတိုက်ကဖြစ်တာကိုတွေ့ရတယ်လို့ UNODC ကုလသမဂ္ဂမွေးရစေဝတိုက်ဖြည့်ရေးအစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လွှတ်တဲ့နိုင်ငံဖြစ်တယ်လို့ဒုတိယဘေးအများဆုံးထုတ်လွှတ်တဲ့နိုင်ငံလို့လည်းဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာ
ကူအောင်ရင်းမောင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါဒါနဲ့တဆက်တည်းတင်ပြချင်တာကမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေကတိကဝတ်တွေကိုမြန်မာအစိုးရအနေနဲ့ပြီးပြတ်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့အမေရိကန်အကြီးတန်းတန်တမာဟောင်းတူဦးကဝေဖန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ထိတွေ့ဆက်ဆံရေးမှုဟာလည်းစိန်ခေါ်မှုတွေရှိနေတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းကတ်ကမ်ဘဲကပြောခဲ့တာပါကိုသားညွန့်ဦးကဆက်ပြီးတင်ပြပါမယ်
အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဟောင်းကတ်ကမ်ဘဟာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုရဲ့ဒီမြန်မာနိုင်ငံနဲ့ထိစပ်ဆက်ဆံရေးမှုမှာပထမဆုံးထိစပ်ဆောင်ရွက်ခဲ့ရတဲ့အမေရိကန်အကြီးတန်းတန်တမန်လို့ပြောရမှာဖြစ်ပါတယ်။သူ့ရဲ့လက်ထက်မှာပဲအမေရိကန်နဲ့မြန်မာအစိုးရချင်းဆက်ဆံရေးနီးနီးကပ်ကပ်ပြန်လည်စတင်ခဲ့တယ်လို့ပဲမြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုစတင်မြင်ခဲ့ရတဲ့အမေရိကန်တန်တမန်လည်းဖြစ်ပါတယ်။ဒါပေမဲ့လို့ဒီမြန်မာနိုင်ငံအနေနဲ့ပြောဆိုထားတဲ့ဂရီကူဝစ်တွေကိုပြည်ပြအောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့မစ္စတာကမ်ဘယ်ကဒီပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ပြည်ထောင်စုစတင်ဆန်နိုင်ငံတကာလေ့လာရေးဌာနမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားခဲ့ပါတယ
်။ But I would say to date much of the promise is as yet unrealized and that's across the board politically inside the country relations with other
နိုင်ငံရေးစီးပွားရေးကုန်သွယ်ရေးပိုင်းဆိုင်ရာတွေမှာပြောထားတဲ့ဂရီကဝတ်တွေပြီးပြအောင်မလုပ်နိုင်သေးပါဘူး။ဒါရီနဲ့ပတ်သက်လို့ရုန်းကန်ဆောင်ရွက်နေရစေလို့တော့ပြောနိုင်ပါတယ်။
မြန်မာနိုင်ငံရဲ့2011ခုနှစ်ကစတဲ့3နှစ်တာကာလပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုမစ္စတာကမ်ဘယ်ကသုံးသပ်ခဲ့ရမှာတော့မြန်မာနိုင်ငံရဲ့အပြောင်းလဲဟာဒေသတွင်းမှာအတော်လေးထင်ရှားရေးပါပြီးမဲ့ဒီအပြောင်းလဲတွေကိုတော့ဒီလာမယ့်2015ရွေးကောက်ပွဲအခြေအနေနဲ့စောင့်ကြည့်ပြီးတော့ကဲဖြတ်သွားရလိမ့်မယ်လို့ပြောပါရတယ်။2015ခုနှစ်ရွေးကောက်ပွဲအခြေအနေနဲ့ဒီပေါ်မှာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ဘက်ကဘယ်လိုမျိုးတုံ့ပြန်မလဲဆိုတာအရေးကြီးတဲ့ကဲဆတ်မှုဖြစ်တယ်လို့ဆိုပါရတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့လက်ရှိဆက်ဆံရေးပိုင်းမှာအမေရိကန်လွှတ်တော်ဘက်မှစင်ခေါ်မှုတွေရှိနေပြီးတော့အစိုးရချင်းဆက်ဆံရေးကတော့အဓိကဖြစ်နေတယ်ဆိုပြီးတော့သုံးသပ်ပြောခဲ့ပါတယ
်။ Our primary form of engagement has been a very substantial set of government engagements. And so when you talk to
ကနဦးအဖြစ်ထိစပ်ဆက်ဆံရေးပိုင်းဟာအစိုးရဆက်ဆံရေးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်နိုင်ငံသားဌာနအရာရှိတွေအနေနဲ့အသွားအလာအများဆုံးနိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်။ဒါဟာအရေးကြီးတဲ့အပြုသဘောဆောင်ချက်ပါ
။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်မူဝါဒချမှတ်တဲ့နေရာမှာအရင်တုန်းကအမေရိကန်လွှတ်တော်ပိုင်းနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေကအဓိကလို့ဖြစ်ခဲ့ပြီးမဲ့အခုဆိုရင်တော့အမေရိကန်အစိုးရပိုင်းကိုယ်တိုင်ကအဓိကပါဝင်ပတ်သက်လာရတယ်လို့လည်းသုံးသပ်ထားပါတယ်။စီးပွားရေးအရဆက်ဆံမှုပိုင်းမှာတော့အမေရိကန်ယောပါကကုမ္ပဏီတွေအတွက်ပါအကန့်အသတ်တွေစိုးရိမ်မှုတွေရှိနေကြတော့မယ်လို့ပြောပါတယ
်။ So the vast majority of American firms, the vast majority frankly even European firms have decided for the time being that there's not enough progress on intellectual property on legal issues,
ဖူလုံရေးအလုပ်သမားရေးစတဲ့ကိစ္စတွေမှာတိုးတက်မှုမရှိသေးဘူးလို့ American ကုမ္ပဏီအများစုဥရောပကုမ္ပဏီအများစုတို့ကလည်းတွက်ထားပါတယ်လုပ်ငန်းရှင်ကုမ္ပဏီတွေအနေနဲ့အခက်အခဲစိန်ခေါ်ချက်တွေတော်တော်များများကိုရင်ဆိုင်ကြရပါတယ်
လက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုအများစုဟာအရှနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတွေဖြစ်ပြီးတော့တာဝန်သိရင်းနှီးမြှုပ်နှံမှုနဲ့အတူဆောင်ရွက်ရမယ့်အနောက်နိုင်ငံတွေဘက်ကတော့ရင်းနှီးမြှုပ်နှံမှုအတွက်စိုးရိမ်မှုတွေရှိနေတုံးပဲလို့သူကထောက်ပြပြောခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာဒီစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တော့ကနအူးလက်ရှိအခြေအနေမှာအခက်အခဲရှိနိုင်တယ်လို့သူကပြောပါတယ်။အထူးသဖြင့်ကဒီဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိခဲ့တဲ့စီးပွားရေးပုံစံနဲ့ခရိုနီလုပ်ငန်းရှင်တွေရဲ့ကြီးစိုးမှုတွေကိုအချိန်ယူပြီးတော့ဆောင်ရွက်ဖြည့်ရှင်းရလိမ့်မယ်လို့ပြောပါတယ်။ဒါကြောင့်လည်းသမ္မတဥဘာမအနေနဲ့အခုလာမယ့်မြန်မာနိုင်ငံခီးစဉ်အတွက်မှာယင်းနှိမ့်နိုင်မှုဆိုင်ရာကိစ္စရပ်တွေပါဝင်စီးပွားရေးနိုင်ငံရေးဆိုင်ရာကိစ္စရပ်အတော်များများကိုမြန်မာစီးပွားကိုမိကုံထုတ်ရလိမ့်မယ်လို့မစ္စတာကတ်ကံဘာကအကြံပြုပြောဆိုပါတယ်။လက်ထောက်နိုင်ငံကြီးဝန်ကြီးဟောင်ကတ်ကံဘာဟာဆိုလို့ရှိရင်ဒီဥဘာမအစိုးရရဲ့ Asia Pivot အာရှမူဝါဒနဲ့အတူအာရှနဲ့ Pacific ဒေသဆိုင်ရာတန်တမာရေးလုပ်ငန်းတွေကိုကနေဦးစတင်ခဲ့ရသူဖြစ်ပါတယ်။အဲ့ဒီထဲမှာဒီမြန်မာနိုင်ငံလည်းအပါအဝင်ပါလက်ရှိအမေရိကန်အစိုးရပိုင်းကတော့မြန်မာနိုင်ငံရဲ့အပြောင်းလဲကိုအမေရိကန်အစိုးရရဲ့ဒီမူဝါဒသစ်အောင်မြင်မှုတရားဆိုပြီးတော့အမြဲတမ်းထောက်ပြပြောလို့ရှိပါတယ်။ဒါပေမဲ့လို့အမေရိကန်လွှတ်တော်ပိုင်းမှာတော့အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုသိပ်ပြီးတော့လိုက်လျောလွန်းနေဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ
။သမရဦးသိန်းစိန်က2015ခုနှစ်မှာသူသမရပြန်လုပ်ရေးမလုပ်ရေးဟာလူမှုဆန္ဒအပေါ်မူတည်တယ်လို့မကြသေးခင်ကဥရောပခီးစဉ်အတွင်းပြောဆိုခဲ့တာကြောင့်ဒီကိစ္စတကြော့ပြန်ပြီးပေါ်ပေါက်လာပါတယ်။ကျမတို့ VOA သောတာရှင်တွေကလည်းလူလူတဲကပဲမို့ဒီကိစ္စအပေါ်ဘယ်လိုသဘောရကြပါသလဲ။သမရဦးသိန်းစိန်ကိုနောက်တစ်ချိန်ဆက်ပြီးတော့သမရလှုပ်စေခြင်းနဲ့မလှုပ်စေခြင်းဘူးဆိုတာအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-2-3-2-3-2-5-5-5လေးဒါမှမဟုတ်အီးမေးလ်လိပ်စာ bummies@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မြစ်တမ်းရက်ခံပါတယ်။လေးလိုက်မှဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။လူလူသဘောထားစစ်တမ်းငယ်လေးတစ်ခုဖြစ်ရနိုင်အောင်လို့အလုံးပါဝင်သဘောထားပေးကြဖို့ကိုဖိတ်ခေါ်ပါတယ်ရှင
်။မကြခင်ည9:00မှာဆွေးနွေးကြမယ်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ဖိတ်ခေါ်လိုက်ရပါတယ်။အခုတော့မိုးလေဝသအခြေအနေကြည့်ရအောင်ပါ။တောင်တရုတ်ပင်လယ်ပြင်မှာတိုက်ခတ်နေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းဟာလာမယ့်ကြာသပတေးနေ့မနေ့အစောပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းကိုဝင်ရောက်လာနိုင်ပွဲရှိနေပြီးရှမ်းပြည်နယ်ကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းဒေသတွေမှာရုတ်တရက်ရေကြီးတာမြေပြိုတာတွေဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်ဦးထွန်းလွင်ကသတိပေးနေပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်
။ဟုတ်ကဲ့တနာရီလေတိုင်နှုန်းမိုင်100လောက်နဲ့တိုက်ခိုက်နေတဲ့ Kalmegi တိုင်ဖုန်းမုန်တိုင်းဟာဒီကနေ့တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ကိုရောက်ရှိနေပြီးကုန်းတွင်းပိုင်းမုန်တိုင်းအဖြစ်ဆက်လက်ရွေ့လျှားလာမယ်ဆိုရင်မကြာမီရက်တွေအတွင်းမှာမြန်မာနိုင်ငံကိုဝင်ရောက်လာမှာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းဝင်ရောက်လာနိုင်တဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလွင်ကအခုလိုပြောပါတယ်။ဆက်ရှင
်ကြီးငငယ်3နာရီတောင်ရှမ်းပြည်တောင်ရောက်မယ်လို့တော့လောလောဆယ်တော့တွေ့ထားတာပဲ။ကျမ်းပြည်မြောက်ပါပဲကျမ်းပြည်မြောက်နဲ့ကချင်နဲ့အလားပါနေနေနောက်စကိုင်းချက်ပေါ့လိုင်းရောင်းလေးနည်းနည်းပြောင်းသွားရင်တော့လက်ပိုင်းပါနေတယ်ဒါပေမဲ့ခုတော့တော့နေသားတော့လက်ပိုင်းရဲ့မြောက်ပိုင်းကပုံများတော့များဟိုဈာမတစ်ခုခုဖြစ်သွားရင်တော့ပြက်သွားရင်တော့လည်းတမျိုးပေါ့နော်မပြက်ဘဲနဲ့ရောက်လာလဲဆိုတော့အဲ့ဒီပိုင်းတွေပါအဓိကတော့မိုးပါပဲမိုးရွာဖို့ပါ
ကုန်းတွင်းပိုင်းမုန်တိုင်းအဖြစ်ဝင်ရောက်လာချိန်မှာတိုင်ဖုန်းမုန်တိုင်းဟာအားပြော့လာပြီးတနာရီ25မိုင်ကနေမိုင်30လောက်အထိရှိနိုင်မယ်လို့လည်းဦးထွန်းလွင်ကခန့်မှန်းပါတယ်မြမပြည်ကိုမုန်တိုင်းဝင်ရောက်လာမယ်ဆိုရင်တောင်ပေါ်ဒေသတွေမှာလျက်တပြက်ရေကြီးတာနဲ့မြေပြိုတာတွေကိုသတိထားဖို့လိုအပ်မယ်လို့ပြောပါတယ်
အဲ့တောင်ကုန်းဒေသကြီးကတော့ရှမ်းကချင်းတိုင်းကျင်းအဲ့ဒီဘက်မှာမြေပြိုတာနဲ့လျက်တပြက်ရေကြီးတာကအထူးသတိထားမယ်အနေနဲ့နောက်ပြီးတော့ရေဆင်းလာရင်တော့လည်းရေကြီးနေဒေသအတွက်တော့ဒါကြီးကနည်းနည်းကြွားလာမှာပေါ့အဲ့ဒါလေးပါပဲဟိုရေကတော့အထိုက်လျောက်ဆိုတာအစိတ်30ဆိုတာရေရောရှိတာပေါ့ဒါပေမဲ့စိတ်တော်ဆိုးရီရတော့မရှိပါဘူ
းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှုဦးကျော်လွင်ဦးကတော့လက်ရှိတိုင်ဖုန်းမုန်တိုင်းအခြေအနေကိုအခုလိုပြောပါတယ
်ဒီဟိုင်နန်ကျွန်းကိုဖြတ်ပြီးတော့နောက်ဘက်ကိုဆက်ယူမယ်24နာရီလောက်အတွင်းမှာမုန်တိုင်းငယ်ရှေ့လောက်ဆက်ရှိနေပြီးတော့တရုတ်မြန်မာနယ်စပ်ပေါ့ဒီမြန်မာနိုင်ငံအစီပိုင်းလောက်ကျတော့ဒီပြားနဲ့ရဟုံးလေးနဲ့18ရက်နေလောက်ဖြစ်မှာ ဆက်ရှိနိုင်တဲ့အခြေအနေရှိပါတယ်။မြန်မာနိုင်ငံအခြေပိုင်းကိုရောက်တဲ့အချိန်မှာမုံတိုင်းအဆင့်တော့မရှိနိုင်တော့ပါဘူး။ဒါပေမဲ့မုံတိုင်းရဲ့အကျဉ်းချံတိမ်တိုက်ကြကြမှုလို့တော့မြန်မာနိုင်ငံအခြေပိုင်းဒေသတွေမှာမိုးအနှံ့ပြားရွာပြီးတော့တခါတရံမိုးသက်သန်ပြီးတော့ရှိနိုင်တဲ့အခြေအနေရှိတယ်လို့ဆိုပြီးတော့ကျွန်တော်တို့ခံမှန်းတာရှိပါတယ်ခင်ဗျာ။
ဒီကနေ့နှစ်နာရီအချိန်ထုတ်ပြန်ချက်အရဘင်္ဂလားပင်လယ်အော်မှာလဲလေဖိအားနဲ့ရဝင်းတစ်ခုဖြစ်ပေါ်နေပြီးနောက်နှစ်ရက်လောက်မှာမုန်တိုင်းငယ်အဖြစ်ကိုရောက်လာနိုင်ကြောင်းဦးကျော်လွင်ဦးကဆက်ပြောပါတယ်မြန်မာနိုင်ငံအတွင်းဝင်ရောက်လာမဲ့တိုင်ဖုန်းမုန်တိုင်းနဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းကြောင့်မြန်မာပြည်ပေါ်တည်ရောက်နိုင်တဲ့အခြေအနေကိုဦးကျော်လွင်ဦးကအခုလိုခန့်မှန်းပါတယ
်ဘင်္ဂလားပင်လယ်ကလေဖိအားနဲ့ရဝင်းအခြေအနေကြောင့်ဒီဘင်္ဂလားပင်လယ်ကိုတောင်ပိုင်းမှာမုတ်တုံလေးဒီအာနနဲ့ပြန်ကောင်းလာတယ်။ဒါကြောင့်မလို့ဒီဘက်ကျွန်တော်ကန်ယူရန်ဒေတာနဲ့မုံတင်းငါကြီးမုတ်တမခုကန်ယူရန်ဒေတာတွေမှာတော့ဒီမုတ်တက်လေးချင်းတိုက်ခတ်တာ၊လိုင်းကြည့်တာ၊နေရာကွက်ပြီးတော့မုတ်တက်ထားတဲ့အခြေအနေမျိုးတွေဖြစ်ပေါ်နိုင်ပါတယ်။နောက်ဟိုဘက်ကတိုင်မုံမုံနိုင်ရဲ့အကျဉ်းကျန်ကြောင်းအရှင်ကြောင်းမလို့ဆိုလို့ရှိရင်တော့မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့ရှမ်းပြည်နယ်ဒေတာတွေမှာဒီနေရာနှံပြားမိုးရွာပြီးတော့တချို့ဒေတာတွေမှာနေရာကွက်ပြီးတော့မိုးကြီးနိုင်မဲ့အခြေအနေရှိပါတယ်။
မနစ်ကအတွေ့အကြုံရဆိုရင်ဒီလိုမုန်တိုင်းတွေဖြတ်တန်းချိန်မှာမိုးမြပြီးရေကြီးရေလျှံတာတွေဖြစ်ပေါ်တတ်တာကြောင့်ဒီအခြေအနေကိုကြိုတင်သတိထားဖို့လိုအပ်မယ်လို့လည်းသူကပြောပါတယ်။လက်ရှိဟိုင်တန်ကျွန်းကိုရောက်ရှိနေတဲ့တိုင်ဖုန်းမုန်တိုင်းဟာတောင်တရုတ်ပင်လယ်မှာဖြစ်ပေါ်တဲ့15လုံးမြောက်မုန်တိုင်းဖြစ်ပြီးပြီးခဲ့တဲ့တနင်္ဂနွေနေ့ကဖိလစ်ပိုင်နိုင်ငံကိုဖြတ်တန်းချိန်မှာတော့ဂရုသင်္ဘောတစ်စင်းနစ်မြုပ်ပြီးအနည်းဆုံးလူ6ယောက်သေဆုံးခဲ့ပါတယ်
။ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်စင်းနဲ့ဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဆိုပြီးရေးသားပေးပို့နိုင်ပါတယ်ဒီကနေ့ည9:00မှာ VOA အစီအစဉ်တွေတင်ဆက်တဲ့အခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 51တို့ကနေနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမြင့်ကပြောပြမှာပါ
အီရန်နဲ့ဆီးရီးယားမှာအခြေစိုက်နေတဲ့အစ္စလမ်ဆွန်းရောက် IS အဖွဲ့ကိုတုံ့ပြန်တက်ခိုက်နိုင်မဲ့နီလန်တွေကိုအမေရိကန်လွှတ်တော်အမတ်တွေဒီနေ့ချိန်ဆဆွေးနွေးကြတော့မှာပါအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခဲလ်ကန်အနေနဲ့ဒီစစ်သွေးကြအဖွဲ့ရဲ့ချင်းချောက်မှုအနေထားကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီမှပူးတွဲစေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်ဆင်နဲ့အတူဒီနေ့ရှင်းပြဖို့ရှိနေပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကတော့လေကြောင်းတက်ခိုက်ရေးလုပ်ဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ယူစီရမလိုဘူးလို့အရင်ပြောခဲ့ပါတယ်ဒါပေမဲ့IS အဖွဲ့နဲ့ဆီးရီးယားဆွေးရနှစ်ခုလုံးကိုတက်ခိုက်နေတဲ့ဆီးရီးယားသဘုံတွေကိုစစ်တမ်းပေးဖို့တတော်လွှတ်တော်ကထောက်ခံပေးဖို့လိုတယ်လို့သမ္မတဥဘာမားကဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့နေတူမာမိတ်အဖွဲ့ရင်းနှီးတစ်ခုကိုတာလီဘန်အသေးခံဘုံခွဲသမားတွေကပောက်ကွဲပစ္စည်းတွေအပြစ်တင်လာတဲ့ကားတစ်စီးနဲ့ဝင်တိုက်ခဲ့တာကြောင့်နိုင်ငံခြားသားတပ်ဖွဲ့ဝင်3ယောက်ထဏ်မင်းအသေးဆုံးပြီး5ယောက်ဒဏ်ရာတွေရသွားခဲ့ပါတယ်။အမေရိကန်တန်ရုံကနေကပူးမြို့လေးစစ်ကိုဆက်သွယ်ထားတဲ့အဓိကလက်မှတ်ကြီးပေါ်မှာဒီနေ့မနေ့ပိုင်းကပဲတက်ခိုက်ခံရတာပါအသေးခံဘုံခွဲတက်ခိုက်သူတွေဟာတန်ရုံအဝင်ကိတ်နဲ့တိတ်မွေးတဲ့နေရာကနေတက်ခိုက်ခဲ့တာဖြစ်ပြီးဒီတက်ခိုက်မှုကြောင့်အရက်သား12ယောက်ထဲမှာဒဏ်ရာတွေလည်းရရှိခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကဆိုပါတယ်ပါကစ္စတန်နိုင်ငံမှာတော့အစိုးရရဲ့လေကြောင်းနဲ့အခြားတက်ခိုက်မှုတွေကြောင့်စစ်သွေးကြာ30ကျော်သေဆုံးခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကထုတ်ပြောလိုက်ပါတယ်ပါကစ္စတန်စစ်တပ်ကနိုင်ငံအနောက်မြောက်ပိုင်းကစစ်သွေးကြာတွေရဲ့လျှို့ဝှက်ခိုးအောင်ရာနေရာတွေမှာတက်ခိုက်ခဲ့ရမှာလေကြောင်းမှုတိုက်ခိုက်မှုတစ်ခုတည်းနဲ့တင်စစ်သွေးကြ20တိဆုံးခဲ့ပြီးခိုင်ဘာခရိုင်ကတာရက်တောင်ကြားမှာရှိတဲ့တပုံတွေခိုအောင်ရာစခန်း3ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဝင်းမင်းကြေညာခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဂျိုကေဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနံပါတ်7925ဒူကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America,
Washington.